ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာမတ်လ16ရက်ကနေ20ရက်နေ့အထိနှစ်ရက်ကြာတရားဝင်လက်ပတ်ဖို့အတွက်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။ဖိလစ်ပိုင်နဲ့မြန်မာနိုင်ငံအကြားတန်တမာဆက်ဆံရေးတည်ဆောက်တဲ့နှစ်60ပြည့်အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံကိုအခုလိုရောက်လာခြင်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဖိလစ်ပိုင်တာမတ်ကြီးအလက်စ်ချွာကပြောပါတယ်။ဖိလစ်ပိုင်နဲ့မြန်မာနိုင်ငံအကြားတန်တမာဆက်ဆံရေးတွေကို1956ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာလက်ရှိမှာအာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌတာဝန်ကိုယူထားတာကြောင့်အစင်လာအရာအဖွဲ့ဝင်ဆင်နိုင်ငံကခေါင်းဆောင်တွေကိုလိုက်လံတွေ့ဆုံတဲ့အနေနဲ့သမ္မတဒူတာတဲကမြန်မာနိုင်ငံကိုအခုလိုလာရောက်ချင်းဖြစ်တယ်လို့ဆိုပါတယ်။အာဆီယံဒေသတွင်းအဖွဲ့ကြီးစတင်တည်ထောင်တဲ့နှစ်90ပြည့်အခမ်းအနားကိုဖိလစ်ပိုင်ကအရှင်အဖြစ်အခုနှစ်နောက်ပိုင်းမှာလက်ခံကျင်းပသွားမှာဖြစ်ပါတယ်။ခီးစဉ်တွင်မြန်မာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပြင်တမတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်တို့နဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်။သမ္မတဒူတာတဲဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းစားတောက်ကုံလုံကျုံစိတ်ချရေးဆိုင်ရာသဘောတူစာချုပ်လက်မှတ်ရေးထိုးပွဲကိုတက်ရောက်မှာဖြစ်သလိုနိုင်ငံကုံသွယ်ရေးဆိုင်ရာကိစ္စရပ်တွေတိုးမြှင့်ဆောင်ရွက်ရေးအတွက်လည်းမြန်မာအရာရှိတွေနဲ့ဆွေးနွေးသွားမှာဖြစ်ကြောင်းတာမတ်ကြီးအလက်စ်ချွာကပြောပါတယ်။2016ခုနှစ်မှာထုတ်ပြန်တဲ့စီးရင်စရာအရာဖိလစ်ပိုင်နိုင်ငံဟာမြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံကြတဲ့နိုင်ငံတွေထဲအဆင့်16မှာရှိနေပါတယ်။သမ္မတဒူတာတဲဟာမြန်မာနိုင်ငံမှာရောက်နေကြတဲ့ဖိလစ်ပိုင်နိုင်ငံသားတွေနဲ့လည်းနေပြည်တော်မှာတွေ့ဆုံသွားဖို့စီစဉ်ထားပါတယ်။သမ္မတဒူတာတဲဟာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုအခုလ20ရက်ကနေ22ရက်နေ့အထိ3ရက်ကြာဆက်လက်သွားရောက်လည်ပတ်မှာဖြစ်ပါတယ်။